ဒီနေ့တွေ့ဆုံပွဲမှာယူအေအေရှာတီရဲ့ညှိနှိုင်းရေးမှုးချုပ်ဒေါက်တာအောင်ထွန်းသက်ပြောသွားတဲ့အဓိကအချက်တွေကိုဘယ်လိုနားလည်မိလဲခင်ဗျာသူတို့အပြောတဲ့အလုံးနဲ့သက်သေပြမှာပေါ့သူပြောချင်တာကတော့ဒီလူမှုအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုအားကိုလိုချင်တယ်နောက်သူတို့လှုပ်ဆောင်ွေးအစီအစဉ်ပေါ်မှာလည်းဒီဒေသခံတွေကနားလည်ပေးစေချင်တယ်အဲခက်တာကဒေသခံတွေကဘာကိုနားလည်ပေးရမှာလဲဘာ
မှာပြောတော့တာတွေ့ရတယ်ခင်ဗျာဒီကိစ္စဘယ်လိုမြင်ပါလဲ
UEHRD လို့မဟုတ်ဘူးမောင်တော်ဒေတာပြန်လေထူထောင်ဖို့အတွက်ဆိုလို့ရှိရခိုင်လူမှုအဖွဲ့အစည်းတွေကရိုးသားပွင့်လင်းစဉ်ဇော်နဲ့ဆောင်ရွက်တယ်ဆိုရင်အမှန်တကယ်ပူပေါင်းပါဝင်ရမှာဖြစ်ပါတယ်ဒါပွင့်လင်းမြင်သာမှုဆိုတာဒီဘက်အစိုးရခက်မှာရောအရင်ခက်ကရောတော်တော်အားနေတယ်ဒီဘက်ကျတော့ပို့ပြီးတော့အားနေတော့တာကိုတွေ့ရတယ်ဘာလို့ဆိုအစိုးရဘာလုပ်လဲဆိုတာလူမှုအဖွဲ့အစည်းတွေကမသိသိခွင့်လည်းမရှိဘူးနောက်ပူပေါင်းမယ်လို့တော့ပြောတယ်ဘယ်လိုပူပေါင်းရမလဲဘယ်လိုပုံစံနဲ့ချိတ်ကပ်ရမလဲကျွန်တော်တို့ဘယ်ပုံစံပါဝင်ရမလဲမသိဘူးဆိုပါတော့အခု CCT နဲ့ RCT ဖွဲ့စည်းထားတယ်ပြောတယ်ဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေရဲ့တက်တန်းတွေကော်မတီဝင်အင်အားတွေဘယ်လောက်ပါမလဲကျွန်တော်တို့မသိဘူးအဲအဲ့ဒါတွေကနည်းနည်းဒီစီစဉ်မှုအပိုင်းမှာအားနည်းနေတယ်လို့တွေ့ရတယ
်မောင်နှောဒေတာအရေးနဲ့ပတ်သက်ပြီးတော့အစိုးရရေးဆောင်ရွက်ချက်တင်တဲ့ဒေတာကန်တွေရဲ့ဂျာမာအဓိကဘာတွေများကွာခြားတယ်လို့ပြောလို့ရနိုင်မလဲ
ဒေတာကန်တွေလိုချင်တာကိုအစိုးရကနားမထောင်တလောက်ပဲအစိုးရဘာလုပ်လဲဆိုတာကိုလည်းဒေတာကန်ကသိခွင့်မရှိတော့ဘလို့လို့ဆက်ဆက်ပြီးနားလည်လို့ရမှာလေဒီနေ့ဖိတ်တဲ့အစည်းအဝေးမှာလည်းကျွန်တော်တင်ပြခဲ့ရလေအဓိကသက်ဆိုင်တဲ့ဘူးတိတောင်မောင်တော်ရသေးတောင်ကလူမှုအဖွဲ့အစည်းတွေမပါဘူးဒါဘလို့လို့ကျွန်တော်တို့ဒီ RCT ကိုဖွဲ့လို့ရမှာလေပေါင်းဆက်လို့ရမှာလေအဓိကလှုပ်ဆောင်မှုအဖွဲ့အစည်းတွေမပါဘဲနဲ့သူတို့ရဲ့ဒီမြေပြင်အခြေအနေကိုတင်ပြချက်ကိုနားမထောင်ဘဲနဲ့ဘလို့လို့ကျွန်တော်တို့ပူပေါင်းလို့ရမှာဒါပူပေါင်းချင်ပါလေတကယ်လို့လုပ်ရမယ်ဆိုတာလည်းသိတယ်ကျွန်တော်တို့သိထားတာလည်းအများကြီးပဲအစိုးရလုပ်ချင်တာတွေကိုလည်းကျွန်တော်တို့သိတယ်တိုင်းပြည်ထူထောင်ရေးပဲလေအားလုံးပါဝင်ရမှာပေါ့အားလုံးသက်ဆိုင်ဒါပေမဲ့ကျွန်တော်တို့လုံနှင်းကင်နှင်းနဲ့ဖိတ်ခေါ်ပုံကနေနေလွေးနေတယ်အဲအကြောင်းပါဝင်ဖို့ခက်နေကြတာပါမပါဝင်လို့မငင်းပါဘူးဘယ်သူမ
ှဆိုတော့ဒီဘက်မှာရှိတဲ့လူမှုအဖွဲ့အစည်းတွေရောဒေသခံတွေရောအတိအကျရက်တွေချက်ပေါ့နော်ဘာလို့များပြောလို့ရနိုင်မလဲဘယ်လိုမျိုးဖြစ်စေညာရလဲဒီဘက်ကကြတော့
ကျွန်တော်တို့တောင်းဆိုခဲ့ပါတယ်အစိုးရဘာလို့ရှင်းတယ်လဲ UHRD ဘာဖြစ်ရှင်းတယ်လဲသက်ဆိုင်တဲ့မျိုးနယ်အလိုက်လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေကိုဖိတ်ပြီးတော့ရှင်းပြပါအဲ့ဒီအချိန်မှာဒီဒေသရဲ့အဓိကအရင်အမြင့်ကြတဲ့ဒီလူမှုအဖွဲ့အစည်းဒေတာကိုယ်စားလှယ်သူတို့ခန်းစားနေရတဲ့အနေအထားဒီဒေတာကိုဘယ်လိုပြောထောင်မလဲဆိုတာဒီဒေတာမှာအခြေစိုက်ပြီးတော့လုပ်နေတယ်တိုင်းရင်းသားလူမှုအဖွဲ့အစည်းတွေအများကြီးရှိပါတယ်အဲ့ဒီအဖွဲ့အစည်းတွေရဲ့အတန်ကိုနားထောင်ပြီးတော့ပေါင်းဆက်လိုက်လို့ရှိဒါမအောင်မြင်စရာမရှိပါဘူးဒါတကယ်တမ်းအလုပ်လုပ်ဖို့ဆိုတာအလုံးပူပေါင်းပါဝင်ဖို့အတွက်ပူပေါင်းပါဝင်ခွင့်ပေးဖို့လေးလိုပါတယ်ပူပေါင်းကြပါဆိုပြီးတော့လာခဲ့လာခဲ့ဖိတ်နေလို့တော့မရဘူးဘယ်လိုပူပေါင်းရင်ရမလဲဆိုတာကိုအစိုးရအနေနဲ့လည်းတကယ်စိတ်အာရုံစိုက်ပြီးတော့လုပ်လိုက်လို့ရှိဒါကျွန်တော်အနေနဲ့ယုံကြည်ပါတယ်ဖြစ်ကိုဖြစ်ရမှာပ
ါအရက်ဖက်လူမှုဝက်စီးရီရဲ့တင်ပြချက်တွေကိုနောက်ဆုံးမှာဒေါက်တာအွန်ထွန်းသက်ကဖြည့်ရှင်းသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းသူဖြည့်ရှင်းတာကတော့အရက်ဖက်လူမှုဝက်စီးရီကပူပေါင်းပါဝင်ရမှာပေါ့တဲ့သူတို့ကလည်းဖိတ်ခေါ်ပါမယ်ဒါပေမဲ့ကျွန်တော်တိတိလောက်ဆိုရင်ဖိတ်ခေါ်ချက်ကနှစ်ကြိမ်မြောက်ပြီပြည့်စုံလုံလောက်မှမရှိဘူးဒီတစ်ခေါက်ဖိတ်ခေါ်မှုကိုလေအရက်ဖက်လူမှုဝက်စီးကိုစားပြုကော်မတီတွေနဲ့ပူပေါင်းပြီးလှုပ်ဆောင်ရင်တော့အောင်မြင်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဒီနေ့တွေ့ဆုံဖို့ရဲ့ရလကဘာလို့ပြောလို့ရနိုင်မလဲခင်ဗျ
အစိုးရ UEHRD နဲ့ဒီခိုင်လူမှုအဖွဲ့အစည်းတွေနဲ့အတိုင်းအတာတစ်ခုတည်းတော့နားလည်မှုရသွားတယ်လောက်ပဲဝေဖန်လို့ရမယ်။ဒါပေမဲ့ချစ်ဆက်ဆောင်ရွက်ရမှာကအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်။ဒီကိစ္စကိုအများနားလည်လက်ခံအောင်တကယ်ချစ်ဆက်သင့်တဲ့အဖွဲ့အစည်းတွေပုံကိုယ်တွေနဲ့ချစ်ဆက်လို့ဆောင်ရွက်လို့ရှိရင်ရိုးရိုးသားသားနဲ့ဆောင်ရွက်ခဲ့တယ်ဆိုရင်ဒါအောင်မြင်မယ်လို့ကျွန်တော်ယူဆပါတယ်
။ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။